မင်္ဂလာပါရှင်2019ခုနှစ်မတ်လ18ရက်တနင်္လာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19နဲ့25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့စုမြတ်မှုပါရှင်။နယူးဇီလန်နိုင်ငံမှာလူ90သေဆုံးခဲ့တဲ့ဗလီနှစ်ခုပေါ်တိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်တနက်ကန်ဆောင်ွင့်ဥပဒေပြင်ဆင်မဲ့အချက်တွေကိုဆက်ရက်အတွင်းကြေညာမယ်လို့ဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။2019ခုနှစ်ကစခဲ့တဲ့ရခိုင်ပဋိပက္ခဖြစ်စဉ်တွေနဲ့ပတ်သက်လို့ထပ်မံစစ်စစ်အတီးပြုနိုင်ဖို့ဆိုပြီးမြန်မာစစ်တပ်ကအဖွဲ့ဝင်3ဦးပါစုံစမ်းစစ်ဆေးရေးခုံရုံးကိုဖွဲ့စည်းစတင်စစ်ဆေးနေပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုစုံဝင်းထိုင်နဲ့ကြေညာပေးပါမယ်ရှင်
။အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့တနိုင်ငံလုံးအပြစ်ရရေးအခက်အခဲတွေကိုဖြေရှင်းဖို့အစိုးရငြိမ်းချမ်းရေးအဖွဲ့တွေနဲ့အတူကြိုးပမ်းသွားမှာဖြစ်တဲ့အကြောင်း KNPP ပြောခွင့်ရသူကပြောပါတယ်
NC လမယူထနေရတော့ဒီနေ့ကျွန်တော်တို့ကြည်ကြည်လေးလေးပြောခဲ့ကြပါတယ်အခုကလည်းအားလုံးကြည့်ကြတဲ့အတိုင်းပေါ့နော် NCE ကုနိုင်ကအကြတင်းနေရင်ဆိုင်နေရတဲ့ကာလဝ
င်ကြီးအကြတင်းမျိုးသားတွတ်တက်ရေးပါတီပြောခွင့်ရဖြစ်ပါတယ်ရှင်အဲဒီနောက်မလေးရှားနိုင်ငံမှာတရားမဝင်အလုပ်လုပ်နေတဲ့နိုင်ငံခြားသားတွေကိုဖမ်းဆီးရမှာမြန်မာနိုင်ငံသားအများစုပါဝင်နေတယ်ဆိုတဲ့အကြောင်းကိုလည်းကြားကြရမှာပါနိုင်ငံတကာသတင်းလွှာမှာတော့အပြင်သစ်နိုင်ငံကအဝါရောင်ရောင်ပြန်အင်းကြီးဝိစန္ဒပြပွဲမှာလူရဲဖြစ်စီမှုတွေရှိနေတဲ့အကြောင်းကိုလည်းပြောပြပေးပါမယ်ရှင်အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစောဝင်းဆိုင်တို့ပြောပြပါမယ်ရှင
်နယူးဇီလန်နိုင်ငံ Christchurch မြို့မှာဗလီနှစ်ခုအပေါ်ပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်တနက်ကင်ဆောင်ခွင့်ဥပဒေတွေကိုပြင်ဆင်ဖို့အတွက်ဝန်ကြီးအဖွဲ့တွင်ဆုံးဖြတ်နိုင်ခဲ့ပြီလို့ဝန်ကြီးချုပ် Jacinda Ardern ကဒီကနေ့ပြောကြားလိုက်ပါတယ်
This ultimately means that within 10 days of this horrific act of terrorism, we will have announced reforms which will, I believe, make our community.
အကြံဖက်ဝါဒအခြေခံတဲ့6ချားပွဲတိုက်ခိုက်မှုကြီးဖြစ်ခဲ့ပြီး10ရက်အတွင်းမှာပြုပြင်ပြောင်းလဲမဲ့အချက်တွေကိုကြေညာပါမယ်။ကျမတို့လူမှုအသိုင်းအဝိုင်းကိုပိုပြီးလုံခြုံစေမဲ့အပြောင်းလဲတွေဖြစ်မယ်လို့ယုံကြည်ပါတယ်လို့ဝန်ကြီးချုပ်အာဒန်ပြောသွားတာပါ။မွတ်စလင်ထုံးစံအရအာသုဘချနိုင်ဖို့အတွက်ဗလီနှစ်ခုမှတည်ဆုံးခဲ့သူ90ရဲ့အလောင်းတွေအလုံးကိုပုတ်ထူးနဲ့မကုန်ခင်မိသားစုတွေစီပေးပါမယ်လို့လည်းဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။အလောင်းတွေဘသူဘဝဖြစ်တယ်ဆိုတာဖော်ထုတ်နိုင်ဖို့ဩစတြေးလျကကျွမ်းကျင်သူ6ယောက်ရောက်နေတယ်လို့လည်းပြောပါတယ်။မိသားစုတွေကိုပြန်ပေးတဲ့အလောင်းတွေမမှားအောင်လို့အများဆုံးဆောင်ရွက်နေတယ်လို့တင်မှုတင်ခင်စစ်စေးရဲ့အရာရှိချုပ်ကလည်းပြောပါတယ်။တည်ဆုံးခဲ့သူတွေရဲ့နာမည်စာရင်းကိုတရားဝင်မထုတ်ပြန်သေးပေမဲ့စာရင်းအကျန်းကိုတော့မိသားစုဝင်တွေကိုပေးထားပါတယ်။လူပေါင်း90တည်ဆုံးပြီး90လောက်ထိခိုက်ဒဏ်ရာရခဲ့တဲ့ဖြစ်ခတ်မှုအတွက်အသက်28နှစ်အရွယ်ဩစတြေးလျလူမျိုး Brandon Harris Darren ကိုလူသတ်မှုနဲ့အာဏာပိုင်တွေကတရားစွဲထားပါတယ်။သူ့ကိုဧပြီလ5ရက်နေ့ကျရင်ဒုတိယအကြိမ်ရုံးထုတ်မှာဖြစ်ပါတယ်ရှင်
။နယူးဇီလန်နိုင်ငံကမွတ်စလင်ဗလီပြစ်ခတ်မှုအတွင်းတည်ဆုံးသွားကြသူတွေအတွက်ဝမ်းနည်းကြောင်းပြသတဲ့အနေနဲ့ရောအဲ့ဒီလူတွေကိုဂုဏ်ပြုတဲ့အနေနဲ့ရော Christchurch မြို့ကကျောင်းသားတွေဟာမော်ရီတာနီတိုင်းရင်းသားလူမျိုးစုတွေရဲ့ရိုးရာဟာခါအကနဲ့ဒီကနေ့ကပြဖျော်ဖြေခဲ့ကြပါတယ်။Christchurch မြို့အမျိုးသားတည်ထောင်အထက်တန်းကျောင်းသားတွေက Hagley College ကျောင်းရှိရာကိုခြေတက်သွားပြီးအဲ့ဒီဂုဏ်ပြုအကကိုပြုလုပ်ခဲ့ကြတာပါ။ Hagley College ဟာအကြံဖက်တိုက်ခိုက်ခံရသူတွေကိုကြည့်ရှုဆောင်ရှက်ပေးတဲ့နေရာဖြစ်ခဲ့ရုံနဲ့မကဘဲဝမ်းနည်းပူဆွေးစွာနဲ့စူတောင်းခုပြုကြတဲ့နေရာလည်းဖြစ်လာခဲ့ပါတယ်။ Christchurch မြို့ကဗလီနှစ်ခုမှဖြစ်သွားခဲ့တဲ့တိုက်ခိုက်မှုကြောင့်အနည်းဆုံးလူ90သေဆုံးသွားခဲ့တာမှာသေဆုံးသူတွေရဲ့ရုပ်အလောင်းတွေကိုအာဏာပိုင်တွေကမိသားစုတွေထံပြန်ပို့ဖို့စီစဉ်နေပြီဖြစ်ပါတယ်။မလ15ရက်တောက်ကြနေကဖြစ်သွားခဲ့တဲ့အဲ့ဒီတက်ခိုက်မှုဟာအကြမ်းဖက်လို့ရဖြစ်ကြောင်းနယူးဇီလန်ဝန်ကြီးချုပ် Jacinda Ardern ကပြောကြားလိုက်ပါတယ်။ဒါဟာညဉ့်ညက်တဲ့ကာလအတွင်းနယူးဇီလန်နိုင်ငံမှာဖြစ်သွားတဲ့အဆိုးအဝါဆုံးလူအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုလည်းဖြစ်ပါတယ်
။ Netherlands နိုင်ငံ Utrecht မြို့မှာလူနေရက်ွက်ဖက်ပြေးဆွဲတဲ့တိုက်ရထားတစ်စီးပေါ်မှာပြစ်ခတ်မှုကြောင့်တော်တော်များများထိခိုက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါရယ်။တနက်သမားဟာပြစ်ခတ်ပြီးတော့ကားနဲ့ထွက်ပြေးသွားတယ်လို့သတင်းတွေထွက်နေပြီးတော့ဒီဖြစ်ရပ်ကိုအကြမ်းဖက်ဝါဒအခြေခံနဲ့တိုက်ခိုက်မှုဖြစ်နိုင်တဲ့အနေနဲ့သဘောထားစုံစမ်းနေတယ်လို့ရဲကပြောပါရယ်။အခင်းဖြစ်တဲ့နေရာမှာအရေးပေါ်တုံ့ပြန်ရေးတာဝန်ရှိသူတွေအပြင်အကြမ်းဖက်မှုတံပြန်ရေးရဲအရာရှိတွေရောက်နေတယ်လို့မြို့အနောက်ဘက်မှာရှိတဲ့တရထဘူရာယုံတစ်ခုအနာတဝိုက်ကိုဒီအဝင်အထွက်မလုံနိုင်အောင်လဲလုံခြုံရေးတွေတားဆီးထားပါတယ်။အရေးပေါ်ကူညီကယ်ဆယ်သူတွေသွားလာရလွယ်အောင်လို့လူတွေကိုလည်းဝေးဝေးနေကြဖို့တာဝန်ရှိသူတွေကပန်ကြားထားပါတယ်။တိတ်မကြခင်အချိန်ကဖြစ်ခဲ့တဲ့တိုက်ခိုက်မှုအပေါ်မှာအရင်အင်မတန်စိုးရိမ်တယ်လို့ဝန်ကြီးချုပ်မာခရူတာကပြောကြားပါတယ်။ထိခိုက်ဒေဆုံးမှုနဲ့ပတ်သက်လို့တရားဝင်အတိအကျထုတ်ပြန်ပြောခြင်းမရှိပေမဲ့အခင်းဖြစ်တဲ့နေရာမှာဒီလူသေးအလောင်းလိုယူဆရတဲ့အဝတ်ဖြူနဲ့အုပ်ထားတဲ့အရာတချို့ကိုလည်းတွေ့ရပါတယ်ရှင်
။ငါးလအတွင်းပြစ်ကျသွားခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်နဲ့အင်ဒိုနီးရှားလေကြောင်းလိုင်း Lion Air လေယာဉ်တွေရဲ့လေယာဉ်ပြန်တမ်းမှုမှတ်တမ်းအချက်အလက်တွေဆင်တူနေတာရှင်းတယ်လို့အီသီယိုးပီးယားတည်ယူပို့ဆောင်ဝန်ကြီးဌာနကပြောကြားခဲ့ပါတယ်။ပြစ်ကျခဲ့တဲ့လေယာဉ်နှစ်စင်းလုံးဟာ Boeing 737 MAX လေယာဉ်အမျိုးအစားတွေဖြစ်ကြပါတယ်။ Ethiopia လေကြောင်းအမတ်စဉ်၃ရက်နေ့လေယာဉ်ကနေပြန်တန်းရတဲ့မှတ်တမ်းတွေမှတ်တမ်းတင် Black Box ကနေအထက်မှာမှတ်ထားတဲ့အချက်လက်အားလုံးနှိပါပြန်ရခဲ့တယ်လို့ဝန်ကြီးချုပ်ဒက်ကမာဝိမာဂတ်စ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ပြောကြားခဲ့တဲ့ Boeing 737 MAX 8လေယာဉ်တွေမှတ်တမ်းတင်ခဲ့တဲ့ဘလို့အချက်လက်တွေစင်တူတာလဲဆိုတာကိုတော့သူကကြေကြေပြန့်ပြန့်ရှင်းမပြခဲ့ပါဘူးမလာဆယ်ရနေ့ကလေယာဉ်ပေါ်ပါသွားသူ158ယောက်စလုံးသေဆုံးခဲ့တဲ့ Ethiopia လေယာဉ်ပြတ်ကျမှုနဲ့ပတ်သက်တဲ့ကနဦးအစီရင်ခံစာကိုရက်30အတွင်းထုတ်ပြန်မယ်လို့လဲဝန်ကြီးမဂတ်စ်ကပြောကြပါတယ်လေယာဉ်ပြန်တန်းနေစဉ်ရုတ်တရက်အင်ဂျင်ဆက်ရမတော့အောင်ကာကွယ်ပေးတဲ့ Anti-Stall စနစ် Software ကိုအသစ် Update လုပ်မယ်လို့737 MAX လေယာဉ်တွေထုတ်လုပ်တဲ့ Boeing ကုမ္ပဏီကကြေညာထားပါတယ်ဒီချိန်ထဲမှာပဲလေယာဉ်တွေစစ်ချလုံခြုံမှုနဲ့ပတ်သက်လို့တာဝန်ရှိတဲ့ FAA American ပြည်ထောင်စုလေကြောင်းဆိုင်ရာအာဏာပိုင်တွေက PR ပေးခံနေရပါတယ် Boeing 737 MAX အမျိုးအစားလေယာဉ်တွေနဲ့ပတ်သက်လို့သတ်မှတ်ထားတဲ့အတိုင်းစစ်ဆေးပြီးလုံခြုံစစ်ချရတယ်လို့သတ်မှတ်ခဲ့တာဖြစ်တယ်လို့ FAA ကတော့အလေးနဲ့ပြောကြားနေပါတယ်
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုက်ထိုမီတာ70 kHz 10683လိုက်ထိုမီတာ19 kHz 15565နဲ့လိုက်ထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင်ဒီနေ့လာနေညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်2019ခုနှစ်ကစခဲ့တဲ့ရခိုင်ပဋိပက္ခဖြစ်စဉ်နဲ့ပတ်သက်လို့ထပ်မံစစ်ဆေးအတည်ပြုနိုင်ဖို့ဆိုပြီးမြန်မာစစ်တပ်ကအဖွဲ့ဝင်3ဦးပါစုံစမ်းစစ်ဆေးရေးခုံရုံးကိုဖွဲ့စည်းလိုက်တဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ပါတယ်။ဗိုလ်ချုပ်မြတ်ကျော်ဦးစီးတဲ့ဒီ3ဦးပါအဖွဲ့ကိုခုံရုံးဆိုတဲ့အမည်တပ်ထားပေမဲ့ဘလို့လုတ်ပိုင်ခွင့်နဲ့ဘလောက်ကင်တွယ်ဆောင်ရွက်မလဲဆိုတဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုတာမရှိသလိုဒါနဲ့ပတ်သက်လို့တပ်မတော်ပြောခွင့်ရသူတွေကိုလည်းဆက်သွယ်မေးလို့မရခဲ့ပါဘူး။ဖြစ်စဉ်များအားစုံစမ်းစစ်ဆေးခဲ့သည့်စုံစမ်းစစ်ဆေးရေးအဖွဲ့၏အစီရင်ခံစာများအပေါ်စစ်ဥပဒေချုပ်ရုံးကလေးလာတုံးသက်အကြံပြုတင်ပြချက်များအရ၎င်း Human Rights Watch အဖွဲ့ Amnesty International အဖွဲ့နှင့်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ Fact Finding Mission တို့၏ဆွဆွဲရေးသားဖော်ပြသောအစီရင်ခံစာများအပေါ်စစ်ဥပဒေချုပ်ရုံးကလေးလာတုံးသက်အကြံပြုတင်ပြချက်များအရ၎င်းအစီရင်ခံစာအသီးသီး၏ရေးသားဖော်ပြချက်များကိုထပ်မံစစ်ဆေးအတည်ပြုရန်လိုပါသည်လို့ဒီကနေ့မတ်လ18ရက်နေ့ကစတင်တဲ့ဒီစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့ရတဲ့ရည်ရွယ်ချက်ကိုဖော်ပြထားပါတယ်မြန်မာအစိုးရဘက်ကရောဒီစစ်တပ်ဘက်ကပါနိုင်ငံတကာတုံ့နှုံနဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလက်မခံတဲ့အပြင်ရခိုင်မြောက်ပိုင်းကလူမွတ်စလင်တွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုလည်းအချင်းအမြစ်မရှိဘူးလို့ညှင်းဆန်ထားတာပါတချိန်တည်းမှာပဲဒီအဖြစ်အပျက်တွေနဲ့ပတ်သက်လို့ ICC နိုင်ငံတကာရာဇဝတ်တရားရုံးကိုလွှဲပြောင်းဖို့တိုက်တွန်းမှုတွေရှိနေပါတယ်အခုမလအတွင်းမှာပဲ ICC ရှေ့နေချုပ်ဦးဆောင်တဲ့ပနမစုံစမ်းစစ်ဆေးရေးအဖွဲ့ဟာရိန်ဂျာအရင်းနဲ့ပတ်သက်လို့အမှုတည်ဆောက်နိုင်ဖို့ Bangladesh ကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ် ICC ခုံရုံးဖွဲ့စည်းဖို့သဘောတူညီချက်မှာမြန်မာကလက်မှတ်ရေးထိုးထားခြင်းမရှိပေမဲ့လက်မှတ်ရေးထိုးထားတဲ့ Bangladeshဘက်ကိုရိုဟင်ဂျာဒုက္ခသည်တွေမောင်းထုတ်ခဲ့တယ်ဆိုတဲ့အနေနဲ့နည်းမြေစီရင်ပိုင်ခွင့်အာဏာယူနိုင်ဖို့အတွက် ICC ဘက်ကလည်းနီးလန်းရှာဖွေနေပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ကတော့ဒီအမှုတွေနဲ့ပတ်သက်လို့ ICC ကိုလွှဲပြောင်းနိုင်ခြင်းမရှိရင်တခြားနိုင်ငံကခုံရုံးအသစ်ဖွဲ့ပြီးအရေးယူဖို့တိုက်တွန်းနေပါတယ
်အင်ဒိုနီးရှားနိုင်ငံပပူဝပြည်နယ်မှာရက်ဆက်မိုးကြီးခဲ့တာကြောင့်ရုတ်တရက်ရေကြီးမြေပြင်မှုတွေဖြစ်ခဲ့လို့89ယောက်ထက်မနည်းသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့သလိုထောင်နဲ့ချီအိုးအိမ်မဲ့ဖြစ်ခဲ့ကြရပါတယ်။မလ16ရက်နေ့ကစန်တာနီမြို့မှာမြေပြိုမှုအတွင်းပျောက်ဆုံးနေသူတွေကိုဆက်လက်ရှာဖွေနေကြပါတယ်။အဲ့ဒီမြို့မှာ50ကျော်သေဆုံးပြီး80ထဲမနည်းထိခိုက်ဒဏ်ရာရခဲ့တယ်လို့အင်ဒိုနီးရှားသဘာဝဘေးအန္တရာယ်ဌာနပြောခွင့်ရသူကပြောပါတယ်။စေကူတာခံယူဖို့လိုအပ်သူတွေကိုအဖြစ်လောက်ထားတဲ့ယာယီစခန်းတွေမှာကုသမှုပေးနေပါတယ်။အဲဒီမှာအသေးစားဒဏ်ရာသူတွေကိုသာကုသပေးနိုင်ပြီးအရိုးကျိုးသူတွေ၊ကိုယ်ဝန်ဆောင်တွေလိုလူနာတွေကိုတော့ဒေသတွင်းကစေုံတစ်ခုကိုပို့ဆောင်ကုသပေးနေရတယ်လို့ဆရာဝန်တွေကပြောပါတယ်။ပေါပွားပြည်နယ်မြို့တော်ဂျာယပုထရာမှာလည်းမြို့မိုးကြီးမြေပြိုလို့9ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။မြေပြိုခဲ့တဲ့နေရာအားလုံးအထိကယ်ဆယ်ရေးတွေမရောက်နိုင်သေးတဲ့အတွက်သေဆုံးသူအရေအတွက်တိုးလာနိုင်သေးတယ်လို့တာဝန်ရှိသူတွေကသတိပေးထားပါတယ်။ရေဘေးကယ်ဆယ်ရေးစခန်း6ခုမှာဒုက္ခသည်4000ကျော်ခိုးလုံနေကြရပါတယ်။ရေကြီးမြေပြိုတဲ့တံကိုစိုးစိုးဝါးဝါးခံထားရတဲ့စန်တာနီမြို့ပတ်ဝန်းကျင်မှာတစ်တောတွေမှာတစ်တောပြုံးလိမှုတွေ
ဖြစ်နေတာကြောင့်ရုတ်တရက်ရေကြီးမြေပြိုမှုတွေဖြစ်နိုင်တယ်လို့တဘာဝဘေးဒဏ်ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေကအရင်ကတည်းကသတိပေးထားကြတာဖြစ်ပါတယ်။တစ်ပင်နေစပြိုးဖို့အင်ဒိုနီးရှားအစိုးရကနှစ်ထောင်တစ်ဆယ့်ရှစ်ခုနှစ်တုန်းကမျိုးစေ့တွေတောင်အဲ့ဒီကိုပို့ပေးခဲ့ပါတယ်။အာဖရိကတိုက်အရှေ့တောင်ပိုင်းကိုဒီနေ့ကနေ့ကတရားပြင်
အိုင်ဒိုင်ဆိုက်ကလုန်းမုန်တိုင်းတိုက်ခတ်မှုကြောင့်190ကျော်တိစုံခဲ့ပြီးတော့ရာကျော်ပျောက်ဆုံးနေပါတယ်။အဲ့ဒီမှာကုညီကေဇေဖို့အတွက်နိုင်ငံတကာကြက်ချင်နေတဲ့လာကြားနေအဖွဲ့တွေလည်းရောက်နေကြပါတယ်။ဖြည့်စည်းဆုံးရှုံးမှုတွေကိုဝေဟင်ကနေဆန်းစစ်ခဲ့မှုအရထိခိုက်မှုအတိုင်းအတာအတော်ကိုဆိုးပြီးတော့မုန်တိုင်းထံခံရတဲ့နေရာ90လောက်ကလုံးဝထိခိုက်ပျက်စီးခဲ့တယ်လို့ကြက်ချင်နေအ
Jelah di darip mah tahu macam siapa lambang satu ini telefon satu yang muri lepas tahu ni barai. Pikir aja darip ni malah selia ni orang lihat ino tenai go kilometer ni ajaone. Mozambik nengah beramu go sahaja tak kahkiraba. Erinau Malawi ne Zimbabwe nengah ni pegu. Mungkin selia Swissa tak kahkiraba barai. Mungkin jauh Mozambik ne Malawi nengah ni mati sahdu dia nasi ni aku menye siri lokula temaga gapio barai.
ตัวนี้คือเนื้อที่เตะส่งดูเช่าสังอาอยู่ชีเดียวซิมบับเวดาวินชีดูริกาเลอดีตผู้บาร์เร่มองได้ในเกษตรยืดเส้นเย็บผู้ซิมบับเวเนี่ยมูซัมบิกตั้มนาริฮะในงานจากที่เซนริกาเนี่ยในงานกบจันลาเกจายาบาร์เร่อเมริกันที่ร้องสู้น่าอุ่นแรงปีนี้ได้ชมมาโมเตทันซอยาต้องไปยิงอาจากเรนนี่เนี่ยยีเปียกคนนั้นเจ้ามีเช่าเนี่ยยิ่งชันเนี่ยด้วยดีตากันในเบกินยาโกติงเซียงจับบุอันนั้นเป็นการอเมริกทุกจันทาบาร์เร่โมเตยิ่งจิมูริจังคู่เจนที่เนื้อ ลุงนั่งอุตส่งบีพี่ไปเลยฮาริเคนมูนายเนี่ยดูเรื่องปมสังเกตุลงลูกคอเลยเนี่ยมูนายเจ้าตัวลายยี่ดียาสั่งตัวกับพี่เรน่าคุณน้องเสด็จพี่ลายยี่จิมูริกาไม่รู้เรื่องยี่ล้วนกงเดลูเซรียี่กาตาลีเลจูปากกูมาเลยยี่เบตินพี่ดูเรื่องคุณยี่เป็นนายยี่ตัวเนบราสกาไอโอวาวิสคอนซินพี่เนริกาพี่เนอชูยูมูริกาตัวพี่เนดีดีมายี่บอกเชนิกุจิญากับอะไรมิสซูรีพี่เนย์อันนั้นมีอภัยงาเซนโจเซมยูมา มีเยี่ยมเชื่อไหมลูกมีเรื่องทาราจังมีเจ้าที่ชาวมาชีเรียมีเรื่องชาวมายี่จิมูรียี่จิมูทรีเบจเดทอบยังทายาบาร์เลยลงอะไรคนละลาวกาอุนเอาโยกันเนี่ยเตะส่งตัวกันเลยเทลโลดออกมาจอมเก่งโง่แต่มาโดนเนี่ยท้องอ่ะเปลี่ยนทางจากทุนเนี่ยได้แค่มือติดพิลูเข้าไปเลยจอมเก่งอ่ะเปลี่ยนนั่งเสบวยด้วยเสตตงมาเพียบพันสี่เทนเต็งขังเงียดูเล็บเข้าไปเลยนั่นทำให้เสียชาวคนเนี่ยอเมริกันแต่มาโยกเอาไปด้วยแต่มาทรายเมสเซอร์ซีอุยอพยเนี่ยรั
NCE ကိုလက်မှတ်ရေးထိုးသွားပြီးတဲ့အဖွဲ့တွေလည်းဟိုလိုက်ပြီးတော့ကျူးပန်းနေတာကိုကျွန်တော်တို့မြင်ရတယ်။သူတို့ဒီပဲNCE 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 ကိုလက်မှတ်ရေးထိုးသွားပြ
DNPP ဖွဲ့ရနှစ်ထောင်တစ်ဆနှစ်ခုနှစ်ကငင်းချမ်းရေးအတွက်ပြည်နယ်အဆင့်ပြည်တော်စုအဆင့်ဆိုင်ရာနှစ်ဖက်သဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲမှာဘိုင်လက်ထရယ်ကောနှစ်ဖက်သဘောတူစာချုပ်ကအကောင့်ထယ်ဖို့ခက်ခဲတဲ့အချက်တွေကိုလည်းဆွေးနွေးခဲ့ကြောင်းဆက်ပြောပါတယ်ဘိုင်လက်ထရယ်သဘောတူညီချက်ထဲမှာကျွန်တော်အကောင့်ထယ်ဖို့လုပ်ငန်းတွေက ချုပ်ပေးစာတွေကြတော့ဦးသွေးပြီးတော့မှဆောင်ရွက်ရမယ်ဆိုတာတွေဟိုသဘောတူထားကြတယ်။ဒါပေမဲ့တကယ်လက်တွေ့မှာကြတော့အဲ့လိုလုံနိုင်တဲ့အနေအထားကြီးကအများအားမရှိဘူး။အများတာကတော့မရှိတာများတယ်။ဆိုတော့အဲ့လိုပုံမှာကျွန်တော်တို့ကတစ်ဖက်တစ်ဖက်ကြားတင်းမာမှုတွေပိုဖြစ်တယ်။အဲ့လိုတင်းမာမှုတွေကိုဒီနေ့ဆင်မှာလဲဟိုလက်စီစီးတွေမှာဖြေလျှော့နိုင်ဖို့ပေါ့နော်။အဲ့ဒါတွေလည်းဆွေးနွေးကြတယ်။ဒါပေမဲ့ဟိုလူချင်းတဲ့အောင်မြင်မှုအတိုင်းသာအထိမရောက်တော့အခုလိုမျိုးကျွန်တော်တို့လည်းဒီ NRPC ကိုလည်းပြီးတော့ဆင်ဆင်ပါပေါ့နော်။အဲ့ဒီဟိုလက်ဆွေးနွေးပြီးတော့မှနေလာရှာကြပါလား။
ပြည်နယ်အဆင့်လက်စင်စည်းဝေးတွေကိုအရင်ကပြည်နယ်အစိုးရနဲ့တပ်ပိုင်းဆိုင်ရာတာဝန်ရှိသူတွေနဲ့သာဆွေးနွေးခဲ့ရကနောက်ပိုင်းမှာ NRPC နဲ့ငင်းချိုင်းကွန်ဖရင့်ကပါပါဝင်ဆွေးနွေးဖို့သဘောတူခဲ့ကြောင်းလည်းပြောပါတယ်။ KNPP အဖွဲ့ဟာမနက်ဖြန်မှာတော့တပ်မတော်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဖို့ရှိပြီးဒီဆွေးနွေးပွဲမှာတပ်ပိုင်းဆိုင်ရာကိစ္စတွေအပြင်2019ခုနှစ်ဒီဇင်ဘာလမှာတည်ဆုံခဲ့ရတဲ့ KNPP တပ်ဖွဲ့ဝင်3ဦးအရေးကိုလည်းထည့်သွင်းဆွေးနွေးဖို့ရှိနေပါတယ်။ဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့ငင်းချိုင်းကော်မရှင်ရဲ့အထောက်အကူပြုအဖွဲ့ဝင်ဦးကျော်လင်းဦးကဒီကနေ့ဆွေးနွေးပွဲအပေါ်မှာအခုလိုပြောဆိုပါတယ်
။ကျွန်တော်တို့ဒီ KMPP နဲ့ကတော့ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီလိုသဘော၃ချိန်ဆွေးနွေးခဲ့ပါတယ်။အဲ့တော့ဒီဆွေးနွေးမှုရဲ့ရလဒ်အရပေါ့နော်။ဒီတနေ့ပြီးတော့မှထပ်ပြီးတော့မှကျွန်တော်တို့တွေ့ရဖြစ်ပါတယ်။အဲ့တော့ဒီနေ့ဆွေးနွေးပွဲမှာတော့ရလဒ်ကောင်းတွေအများကြီးပါပါတယ်။ဒီကတော့ဒေသခွင့်ရေးကိစ္စတွေ၊ပြည်ညာရေးချင်းမိုင်ကိစ္စတွေဒီပြည်ရှင်းရမယ့်ကိစ္စတွေကျွန်တော်ကိုယ်မနေနဲ့ဆွေးနွေးနိုင်မယ်။ပြီးရင်ကျွန်တော်တို့ဒီပြီးခဲ့တဲ့ငင်းငင်းကွန်ရှင်နဲ့သဘောတူညီချက်အရလာကျင်ပြည်နယ်ဆက်ဆွေးနွေးပွဲတွေလည်းဆက်ပြီးတော့လုပ်သွားဖို့ရှိပါတယ်။ဒါပြင်လာမယ့်ဒီဧပြီလမကုန်ခင်မှာနောက်တစ်ချိန်ထပ်ပြီးတွေ့ဖို့လည်းနှစ်ပတ်သဘောတူခဲ့ပါတယ
်။ဒီကနေ့ဆွေးနွေးပွဲမှာ NRPC ဘက်ကပြည်ထောင်စုရှိနေချုပ်ဦးထွန်းထွန်းဦးကဥဆောင်ခဲ့တယ်လို့ KNPP ဘက်ကတော့ဒူးဥက္ကဋ္ဌခူးဦးရယ်ကဥဆောင်ဆွေးနွေးခဲ့တာဖြစ်ပါတယ်။လာမယ့်27ရက်နေ့မှာတော့ NRPC ဟာ KNPP အပါအဝင် NCA လက်မှတ်မြေထိုးသေးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့တွဲဆုံဖို့ရှိတယ်လို့နောက်တစ်ရက်မှာတမရော်ကလည်းတဖွဲ့ချင်းနဲ့တွဲဆုံဖို့ဖိတ်ကြားထားပါတယ
်။ဒီခဏလေးရဲ့မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေအတွင်းဤရခိုင်လက်နက်ကိုင်အဖွဲ့နဲ့မြမအစိုးရတပ်တို့ကြားဖြစ်နေတဲ့စိုက်ပွဲတွေဟာမြောက်ဦးမြို့နယ်တွေအထိကိုကျယ်ပြန့်လာပြီဖြစ်ပါတယ်။ဒေသခံမွတ်စလင်တွေနဲ့ရခိုင်လူမျိုးတွေဖြစ်တဲ့ပရိပခါတွေနောက်ပိုင်းအခုထပ်ဖြစ်တဲ့ရခိုင်အေအဖွဲ့နဲ့ဆွေးအတက်ကြစီးရဲတင်းမာမှုတွေကြောင့်အရသာထိခိုက်သေဆုံးမှုတွေနဲ့ဒေသတွင်းမတည်ငြိမ်မှုတွေပိုပြီးတော့ဆိုးသက်သက်ဆိုးလာတယ်လို့ပြောရမှာပါ။ပရိပခါတွေနဲ့ရှုပ်ထွေးပွေလီနေတဲ့ရခိုင်နိုင်ငံရေးကိုဘယ်လိုဖြေရှင်းနိုင်မလဲ။ဘယ်သူတွေတာဝန်ရှိသလဲ။အစဖြေဖို့နီလန်ကောင်းတွေမျှော်လင့်နိုင်ပြီလား။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်စုတိမြင်မြန်လူရဲတော်ရှင်တွေ VV မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်နှစ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်ကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VV မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923923254ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@vnews.com ဖြစ်ပါတယ်။ပါဝင်စုတိမြင်မြန်ကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်။
ပြည်အမေရိကန်တန်ရဲ့တိုက်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနက်ဖြန်အင်္ဂါညတိုက်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့အထက်မှဖိတ်ခေါ်ပါရစေ။အခုမလေးရှားမှာမြန်မာအလုသမားတွေအဖမ်းခံရတဲ့အကြောင်းကိုပြောပြမှာပါ။မလေးရှားနိုင်ငံစီလံကောပြည်နယ်ထဲကကုန်စည်တန်းကြီးတစ်ခုမှာမတ်လ16ရက်နေ့ကမလေးရှားလာဝကနယ်ပြည်ထရေးတို့ပူးပေါင်းပြီးတရားမဝင်အလုပ်လုပ်နေကြတဲ့နိုင်ငံသားတရားကျော်ကိုဖမ်းဆီးခဲ့တာမှာမြန်မာနိုင်ငံသားအများစုပါဝင်ခဲ့ပါတယ်။ဇန်နဝါရီလဇန်းကနေပြီးတော့မတ်လ15ရက်နေ့အထိနှစ်လခွဲအတွင်းတရားမဝင်လာရောက်အလုပ်လုပ်နေတဲ့မြန်မာနိုင်ငံသား1000ကျော်ဖမ်းဆီးခံခဲ့ရတယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံစီလံကောပြည်နယ်ကပတ်စာဘောရုံးကုန်ပစ္စည်းတွေရောင်းတဲ့ဈေးကြီးဟာနိုင်ငံခြားသားအလုပ်သမားအများအပြားလုပ်ကင်နေကြတဲ့ကုန်စည်တန်းကြီးဖြစ်ပါတယ်။ဝင်ရောက်စစ်ဆေးနေတဲ့အချိန်မှာကုန်စည်တန်းကြီးအတွင်းမှာမြန်မာနိုင်ငံသားအများစုပါဝင်တဲ့ အလုတ်သမားတရာ96ဦးကိုဖမ်းဆီးခဲ့ပြီးတရာတဆက်နှစ်ဦးဟာဥပဒေနဲ့မညီပဲအလုတ်လုပ်ကိုင်နေကြတာကိုတွေ့ရှိတာကြောင့်ဖမ်းဆီးလိုက်ကြောင်းမလေးရှားအနာပိုင်တွေကပြောဆိုပါတယ်68ဦးဟာတရားမဝင်လာရောက်နေထိုင်နေကြသူတွေဖြစ်ပြီး48ဦးကတော့ UNHCR ကုလသမဂ္ဂလက်ခံထားတဲ့ဒုက္ခသည်လက်မှတ်တွေကင်ဆောင်ထားကြသူတွေဖြစ်ကြောင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံတွေကလာရောက်သူတွေပါဖမ်းဆီးခ ရှင်လင်းပွဲမှာပြောဆိုသွားပါတယ
်Сейчас я в Мьянма, Фибус Матос Мамбротату, Филиппина, Фибус Матос Чиготус Милет.
Акуломио, Найган Джадарегу, Пансияраха, Малейша Пидурега, Бринбе Тайджа Джадиджан Пьеделу Суваре, Найган Джадарега, Малейша Лумьори Локан Яме, Зияу Яме Лодегу, Зияу Ломия Ау, Мафия Позан Мьори Не Осулай, Тейчо Тарари, Квимью Джамашибе Зияу Нирари,ဒီတိုင်းပိုင်ရှင်ပုံစံမျိုးတွေဝင်လုံနေကြတာတွေတွေ့နေရတယ်လို့လဲပြည်ထရေးဝင်ကြီးကပြောဆိုသွားပါတယ်2019ခုနှစ်ဇန်နဝါရီလ10ရက်နေ့ကနေမတ်လ15ရက်နေ့အထိနိုင်ငံတော်ပြုလုပ်ခဲ့တဲ့အော်ပရာစီစစ်ဆင်ရေးကာလမှာတရားမဝင်နိုင်ငံသားတထောင်တထောင်450ဦးကိုဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသား1250ဦးပါဝင်တယ်လို့ဆိုပါတယ်မလေးရှားနိုင်ငံမှာမြန်မာနိုင်ငံသား800ကျော်လို့သမား59,000ကျော်ရှိနေပြီး2,000ကျော်သာတရားဝင်လာရောက်လုပ်လုပ်ကိုင်နေကြတာပါ2019ခုနှစ်ထုတ်ပြန်ချက်အရကုလသမဂ္ဂဆိုင်ရာမဟာမင်းကြီးယုံကဒုက္ခသည်အဖြစ်အသိမှတ်ပြုထားတဲ့သူပေါင်း3,400ရှိပြီး1,400တောင်30ဦးဟာရိုဟင်ဂျာမွတ်စလင်တွေဖြစ်တယ်လို့ဆိုပါတယ်2,950ရာခွန်ရာကတော့ချင်းတိုင်းရင်းသားတွေနဲ့မြန်မာမွတ်စလင်6,900ဦးနဲ့ ရခိုင်၄တောင်ခန့်ရှိပါတယ်အခုလိုမျိုးမလေးရှားနိုင်ငံဘက်ကိုထွက်ပြီးအလုပ်လုပ်ကြတာဟာမြန်မာနိုင်ငံအတွင်းမှာအလုပ်ကိုင်အခွင့်အလမ်းတွေရှားပါတာကြောင့်ဖြစ်တယ်လို့လည်းအလုပ်သမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့နှစ်ကတော့ထိုင်းနိုင်ငံကိုဖျက်ပြီးမလေးရှားနိုင်ငံကိုခိုးဝင်ဖို့ကြိုးစားကြတဲ့မြန်မာနိုင်ငံသား1000လောက်ကိုထိုင်းရနာပိုင်တွေကဖမ်းဆီးခဲ့ပါတယ
ည်းရန်နာပြီးတော့အခုပြင်သစ်နိုင်ငံမှာသတင်းပတ်စင်တိုင်းစန္ဒပြနေကြတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါပြင်သစ်နိုင်ငံပါရီမြို့တော်မှာအဝါရောင်ရောင်ပြန်အင်ဂျီဝိစန္ဒပြပွဲတွေနဲ့ရုံရင်ဆန့်ခတ်မှုတွေကနေလူရဲ့ဖြစ်စီတာတွေရှိခဲ့တဲ့အပေါ်ပါရီမြို့တော်သူမြို့သားတွေကရောလာလေသူတွေကပါပြစ်တင်ရှုံချကြပါတယ်။ပါရီမြို့လည်းကောင်မှမိရှုဖြက်စီလူရတာတွေကိုအစိုးရကနိုင်နိုင်နင်းနင်းမထိမ့်သိမ့်တဲ့အပေါ်မှာလည်းတင်းငွေနေကအပြင်းအထန်ဝေဖန်နေကြပါတယ်။သမ္မတအီမန်နျူအယ်မက်ခရွန်ဟာဒီအချက်အတဲကိစ္စအစိုးရအဖွဲ့ဝင်ဝင်ကြီးတွေနဲ့ဆွေးနွေးဖို့နှင်းလျှောစည်းတဲ့ခီးစဉ်ကနေပြန်လာပါတယ်။ဆလာတီကာဟုရဲ့သတင်းလာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင
်။အဝါရောင်ရောင်မြန်အင်ဂျီဝဆန္ဒပြသူတွေဟာမတ်လ16ရက်နေ့ကစတိုးဆိုင်တွေရဲ့မှန်ပင်တွေကိုရိုက်ခွဲလူရဲ့ဘန်တစ်ခုကိုမိရှုပ်ပြီး City of Lights လို့ထင်ရှားတဲ့ပါရီမြို့တော်ကကြော်ကြားတဲ့ရှမ်ဇလီဇေးလမ်းမကြီးကိုစစ်ဖြစ်တဲ့နေရာတစ်ခုလို့လုပ်ပစ်လိုက်ကြတာပါလမ်းမကြီးတစ်လျှောက်ကစိုင်နဲ့စီးပွားရေးလုပ်ငန်းအခု80လောက်စနေနေ့ကဖြစ်စည်းခံရပြီးအခု20လောက်ကလူရဲ့ခံရဒါမှမဟုတ်မိရှုပ်ခံရပါတယ်ဒီလိုဖြစ်စည်းတာမျိုးကိုပိုပြီးတားဆီးဖို့အဖွဲ့ဝင်180ပါဒေသဆိုင်ရာကော်မတီတစ်ခုကအစိုးရကိုတောင်းဆိုထားတယ်လို့အဖွဲ့ဝင်တူဖြစ်သူယွန်းနိုဝယ်ရိုင်းဟာကပြင်သစ်ပါတာနဲ့ပြောပါတယ
် La conséquence de the consequence of their actions is that the avenue has been ransacked but the 15,000 employees
တို့လောရက်တွေရဲ့အကျိုးဆက်ကတော့လမ်းမကြီးဖျက်ဆီးလူရက်ခံရပါတယ်ရှောင်းစည်ဒီစည်လမ်းမကြီးမှာအလုံးလုံးနေတဲ့ဝန်ထမ်း1500ကျော်ကြောက်လန့်နေပါတယ်ဒေသခံတွေကြောက်လန့်နေပါတယ်ဧည့်သည်တွေလည်းထိတ်လန့်ပြီးလာလေသူပိုနှဲလာပါတယ
်တနင်္ဂနွေကပါရီကိုလာလေသူတွေဟာဖြက်စီးထားတဲ့မြင်ကွင်းကိုတွေ့လိုက်ရတဲ့အခါနားမလည်နိုင်ဖြစ်ကုန်ကြပါလေဒီထဲမှာရှီနိုဆူလေတူအပါအဝင်မှာ
Oh so many force on the glasses on the window so it shocked me I cannot
မင်းဒီမောက်ပြမှာအပေါက်တွေအများကြီးပဲကျမအတော်လန့်မိတယ်ဒီလောက်တောင်ဆိုးွားသွားရအောင်ပြီးခဲ့တဲ့ရက်ကတကယ်တမ်းဘာဖြစ်ခဲ့လဲဆိုတာကျမတွေးကြည့်လို့ကိုမရပါဘူ
းလူသမားလူရန်စားကိုတင်ဂေတာပြည့်ရဲ့အနေနဲ့အဝါရောင်ရောင်ပြန်အင်ဂျီဝတ္ထုတွေရဲ့ဆန္ဒပြပွဲတွေဟာစီးပွားရေးနှက်တော့မှုကိုတောင်းဆိုတဲ့လှုပ်ရှားမှုတရားဖြစ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေးကစခဲ့တာပါဒါပေမဲ့လည်းဖြက်စီးတဲ့လူရက်တွေကိုလှုပ်လာကြတဲ့အတွက်တာမန်နိုင်ငံသားတွေကဆက်ပြီးမထောက်ခံကြတော့ပါဘူးပါရီမြို့ကန်တူဖြစ်တဲ့ပါစကယ်လူဂရုကလည်းစ ဆန္ဒပြသူတွေရဲ့လူရက်ကိုအပြင်းထန်ဝေဖန်ပါတယ
် Everything has been smashed. I saw yesterday at the Arc de Triomphe that they used screwdrivers to remove the cobblestones to throw them at police.
အလုံးကိုဖျက်ဆီးပစ်ကြတယ်မနေ့က Arc de Triomphe မှာရဲတွေကိုပေါက်ဖို့ကြောက်တုံးတွေကိုဝဲဥလဲတွေနဲ့ခွာထုတ်နေကြတာကိုကျွန်တော်တွေ့ခဲ့တယ်ဒါကမဟုတ်တော့ဘူးဗျရဲကိုပေါက်ဖို့ဆိုပြီးဒီ Arc de Triomphe ကကြောက်တုံးတွေကိုခွာထုတ်တာကတော့သိဆိုးလုံးပါတယ်လုံးရတဲ့နှစ်ကပဲဒီအဆောက်အဦကိုဖျက်ဆီးခဲ့ကြသေးလို့ဒီသမိုင်းဝင်နေရာကိုကာကွယ်ဖို့အရေးကြီးရှိနေတာ
တက်ဆိုင်သူဒီဒီရဲ့တဘောဓာအမြင်တွေကိုနားထောင်ဖို့သမ္မတမာခရွန်ကဆွေးနွေးပွဲအတော်များများကိုလုပ်ခဲ့ပြီးတောက်ကြနေကပဲအဲ့ဒီဆွေးနွေးပွဲတွေပြီးသွားပြီးတဲ့နောက်စနေနေ့မှာရုံးဝင်းဆန်ခတ်အခြေအနေတွေဖြစ်လာတာပါဒီလူရဲ့ဖျက်ဆီးတာတွေကိုဆန္ဒပြလှုပ်ရှားမှုတွေထိုးပေါက်ဝင်လာတဲ့အစွန်းရောက်ဝါဒီ1500လောက်ကဆက်လုတာလို့ရဲတပ်ဖွဲ့ကပြောပါတယ်ပြင်သစ်ရဲတပ်ဖွဲ့က Black Blocks လို့နာမည်ပေးထားတဲ့လူတို့ချို့ဟာနိုင်ငံတော်ကိုထိခိုက်စေဖို့ကျိုးပစ်ဖြစ်စီဖို့အတွက်ဆန္ဒပြပွဲတွေပေါ်အခွင့်ကောင်းယူလှုပ်ဆောင်နေကြတာလို့သမ္မတမက်ခရွန်ကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်အခုညနေပိုင်း VOA ထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေပြီးတော့လည်းတပြိုင်တည်းနားဆင်နိုင်ပါတယ်ရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်ပါတွေစီပွားရေးဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာနဲ့သူယုံကြည်ရာစတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနှာစင်ကြရမှာပါလိုင်းဒိုမီတာ25 kHz 15453ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ58 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလက်မီတာ190တို့ကနေနှာစင်နိုင်ကြပါတယ်ရှင်အခုတနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်
Netherlands နိုင်ငံ Christchurch မြို့မှာဗလီနှစ်ခုပေါ်ပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်တနက်ကင်ဆောင်ခွင့်ဥပဒေတွေကိုပြင်ဆင်ဖို့ဝင်ကြီးအဖွဲ့အတွင်းဆုံးဖြတ်နိုင်ခဲ့ပြီလို့ဝင်ကြီးချုပ် Jacinda Ardern ကဒီကနေ့ပြောကြားပါရယ်အကြမ်းဖက်ဝါဒအခြေခံနဲ့6ချားပွဲတိုက်ခိုက်မှုကြီးဖြစ်ခဲ့ပြီးဆယ်ရက်အတွင်းမှာပြုပြင်ပြောင်းလဲမဲ့အချက်တွေကိုကြီးညာမယ်လို့ဝင်ကြီးချုပ်ကဒီကနေ့ပြောပါရယ်မွတ်စလင်ထုံးစံအရအာသုဘချနိုင်ဖို့အတွက်ဗလီနှစ်ခုမှာတည်ဆုံးခဲ့သူ90ရဲ့အလောင်းတွေအားလုံးကိုလည်းပုတ်ထူးနေမကုန်ခင်မိသားစုတွေစီကိုပေးပါမယ်လို့ဝင်ကြီးချုပ်ကပြောပါရယ်Netherlands နိုင်ငံ Utrecht မြို့မှာလူနေရပ်ကွက်ဖက်ပြေးဆွဲတဲ့တိုက်ရထားတစ်စီးပေါ်မှာပြစ်ခတ်မှုကြောင့်တယောက်အနည်းဆုံးသေဆုံးပြီးတော့တော်တော်များများထိခိုက်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါရယ်။တနက်သမားဟာပြစ်ခတ်ပြီးကားနဲ့ထွက်ပြေးသွားတယ်လို့သတင်းတွေထွက်နေပြီးတော့ဒီဖြစ်ရပ်ကိုအကြမ်းဖက်ဝါဒအခြေခံနဲ့တိုက်ခိုက်မှုဖြစ်နိုင်တဲ့အနေအထားနဲ့သဘောထားစုံစမ်းနေတယ်လို့ရဲကပြောပါရယ်။အခင်းဖြစ်ရနေရမှာလည်းအရေးပေါ်တုံ့ပြန်ရေးတာဝန်ရှိသူတွေအပြင်အကြမ်းဖက်မှုတံပြန်ရေးရဲရာရှိတွေရောက်နေကြပါရယ်။အကြမ်းဖက်မှုတံပြန်ရေးဆိုင်ရာတာဝန်ရှိသူတွေလည်းအရေးပေါ်အစည်းအဝေးလုပ်နေကြပါရယ်။လုံကြုံရေးအဆင့်ကိုလည်းအမြင့်ဆုံးအဆင့်9ကိုမြင့်ထားပါတယ်။ဒီခါကျောင်းတွေကိုလည်းတကားတွေပိတ်ထားဖို့အတွက်ညွှန်ကြားထားပါတယ်။ငါးလအတွင်းမှာပြတ်ကျခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်နဲ့အင်ဒိုနီးရှားလေကြောင်းလိုင်းက Lion Air လေယာဉ်တွေရဲ့လေယာဉ်ပြန်တမ်းမှုမှတ်တမ်းတင်အချက်အလက်တွေစင်တူနေတာရှင်းတယ်လို့အီသီယိုးပီးယားတပ်ယူပို့ဆောင်ရေးဝန်ကြီးကပြောပါတယ်။ပြတ်ကျခဲ့တဲ့ Boeing 737 MAX 8လေယာဉ်တွေမှတ်တမ်းတင်ခဲ့တဲ့ဘလို့အချက်တွေကစင်တူနေတာလဲဆိုတာကိုတော့သူကကြဲကြဲပြန်ပြန်ရှင်းမပြခဲ့တော့ပါဘူး။လေယာဉ်တွေပြန်တမ်းနေစဉ်ရုပ်တရက် engine ဆက်ရမသွားအောင်ကာကွယ်ပေးတဲ့ anti stall sniff software အသစ်ကို update လုပ်မယ်လို့ Boeing ကုမ္ပဏီကကြေညာထားပါတယ်ရှင်
။တနင်္လာနေ့ညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်း engineer ကတော့ El Santos ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ဆုံကြရအောင်ပါရှင်။ VOA သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာမျိုးပါရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA.